မေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုရေးနဲ့ပတ်သက်ပြီးအောက်လွှတ်တော်တရားရေးကော်မတီကဒီမိုကရက်နဲ့ရီပါဘလစ်ကန်ခေါင်းဆောင်တွေကြားအကြီးအကျယ်ကွဲလွန်နေတဲ့ရှုမြင်ချက်တွေကိုတင်ပြနေကြပါတယ်။ယူကရိန်းနိုင်ငံရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကိုချေမှုန်းရေးယူကရိန်းအစိုးရကလိုလားနေတဲ့ဒေါ်လာ390တန်ဖိုးစီးရေးအထောက်ပံ့ကိုယာယီဆိုင်ငံပြီး2020အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပြိုင်ဘက်တူဖြစ်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းကိုသမ္မတထရန့်ကတွန်းအားပေးခဲ့တာဟာဆိုရင်နိုင်ငံအရေးအထက်သူ့အတွက်ဦးစားပေးတယ်လို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်ဂျေရိုနက်လာကအချိန်ချင်းပြောပါတယ်ဂျေရိုနက်လာကသမ္မတထရန့်ကိုတရားစွဲဆိုရေးတွန်းအားပေးနေတာလည်းဖြစ်ပါတယ်ဒါပေမဲ့ဒီအောက်လွှတ်တော်တရားရေးကော်မတီတဲကသမ္မတကိုထောက်ခံသူ Republican လွှတ်တော်အမတ် Doug Collins ကတော့ Mr. Biden ကိုစုံစမ်းပေးဖို့သမ္မတ Trump ကယူကရိန်းကိုပန်ချာခဲ့ပေမဲ့လို့လဲယူကရိန်းဘက်ကဘာမှမလုပ်ခဲ့သလိုအထောက်ပံ့နေလဲရသွားပြီဖြစ်တယ်လို့ပြောဆိုခဲ့ပါတယ်